မင်္ဂလာပါရှင်အခုပတ်မှာစိုက်ပျိုးရေးကဏ္ဍအတွက်ပေါင်းဆက်ဆေးအတွဲတွေအသုံးပြုနေတာနဲ့ပတ်သက်ပြီးဆွေးနွေးသွားပါမယ်စိုက်ပျိုးရေးလုပ်ငန်းကိုလုပ်ကင်နေတဲ့တောင်သူတွေအနေနဲ့ပြောင်းလဲနေတဲ့ရာသီဥတုအနေအထားတွေကြောင့်စိုက်ခင်းတွေမှာပိုးမွားတွေကြောက်ရောက်ဖျက်ဆီးခံနေရတာတွေရှိနေပါတယ်ပိုးကြောက်ရောက်မှုကြောင့်သီးနှံပျက်စီးမှုအနေနဲ့ဆယ်ရာခိုင်နှုန်းကနေ30ရာခိုင်နှုန်းခန့်ရှိနေတဲ့အတွက်သီးနှံထွက်နှုန်းမထိခိုက်ရအောင်ပိုးသက်ဆေးတွေကိုသုံးဆွဲနေရတာဖြစ်ပါတယ်။အရင်ကတော့ပိုးသက်ဆေးတွေကိုစိုက်ခင်းပေါ်ဖြစ်တဲ့ရောဂါအလိုက်သက်ဆိုင်တဲ့ပိုးသက်ဆေးတစ်မျိုးတည်းကိုပဲသုံးခဲ့ကြတာပါ။လက်မှုလက်ရာကနေဆက်မှုလက်ရာကိုပြောင်းလာတာကြောင့်ဆက်တွေနဲ့ထည့်ရေးပြင်ဆင်ရတာတွေအကြောင်းမျိုးမျိုးကြောင့်ကျဲခင်းတွေအသုံးပြုလာတဲ့အနေအထားတွေမှာမျက်ပင်တွေပိုပြီးရှင်သန်လာတာတွေကြောင့်ပေါင်းသက်ဆေးကိုမဖြစ်မနေအသုံးပြုလာရပါတယ်။အဲ့ဒီနောက်မှာပေါင်းသေးအပင်ကောင်းဆိုပြီးပေါင်းသက်ဆေးနဲ့အပင်ကောင်းမြေဩဇာတွေကိုရောဆက်300ကအဆင်ပြေသလိုလိုရှိခဲ့ပြီး2010နောက်ပိုင်းမှာပေါင်းဆက်ဆေးအတွဲတွေကိုအသုံးပြုသူများလာတာကြောင့်နာမည်ကြီးပြည်တွင်းကုမ္ပဏီကြီးတွေကပါပေါင်းဆက်ဆေးအတွဲအမျိုးအစားမျိုးစုံကိုတွင်တွင်ကြဲကြဲရောင်းချလာတာတွေ့ရပါတယ်။လက်ရှိမြန်မာနိုင်ငံမှာပိုးသက်ဆေးတွေအနေနဲ့ပေါင်းသက်ဆေးပိုးသက်ဆေးအင်းဆက်သက်ဆေးအပင်ဟော်မုန်ဆေးစသဖြင့်စုစုပေါင်း 3,400 ကျော်ကိုမှတ်ပုံတင်ရောင်းချခွင့်ပြုထားတယ်လို့သိရပါတယ်။တောင်သူတွေအနေနဲ့စိုက်ခင်းမှာပြဿနာတစ်ခုခုပေါ်ပြီးဆိုရင်ပေါင်းဆက်ဆေးအတွဲတွေကိုအသုံးပြုလာကြပါတယ်။ပေါင်းဆက်ဆေးတွေဟာ3မျိုးဆက်ဖြစ်တာကြောင့်အဲ့ဒီတဲကဆေးတစ်မျိုးကတော့စိုက်ခင်းပြဿနာကိုဖြေရှင်းနိုင်တာမျိုးလဲတွေ့ရပါတယ်တချို့စိုက်ခင်းပြဿနာကြပြန်တော့ဖြစ်နေတာကပိုးအသုံးပြုလိုက်တဲ့ပေါင်းဆက်ဆေးအတွင်းမှာပိုးပြဿနာကိုဖြေရှင်းတဲ့ဆေးပါမလာတာကြောင့်ငွေပဲကုန်ပြီးဆေးတခြားပိုးတခြားနဲ့စိုက်ခင်းတစ်ခုလုံးကုန်ကားသူတွေလည်းရှိခဲ့ပါတယ်နောက်ဆက်တွဲအနေနဲ့ဖြတ်ပိုးအတွက်ဆေးရွေးချယ်သုံးဆက်မှုမမှန်တာတွေရယ်ဆေးအုပ်စုတူတာတွေကိုထပ်ထပ်ပြီးဖြန့်မိတာတွေကြောင့်ဖြတ်ပိုးတွေဟာပိုးသက်ဆေးတွေကိုခံနိုင်ရရှိသွားတတ်ကြပါတယ်ဒီအပြင်သီးနှံတွေမှာပိုးသက်ဆေးဓာတ်ကျွင်းတွေကျန်နေကြတာကြောင့်စားသုံးသူတွေအတွက်ကျန်းမာရေးထိခိုက်နိုင်သလိုပြပဈေးကွက်နေရာရရှိဖို့လည်းမလွယ်တဲ့အနေအထားတွေမှာရှိလာမှာဖြစ်ပါတယ်အခုအခါမှာတော့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကနေပေါင်းဆက်ဆေးအတွဲရောင်းချနေမှုတွေကို2019ဒီဇင်ဘာ1ရက်ကနေပြီးတားမြစ်လိုက်ပြီးဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးစိုက်ပျိုးရေးဦးစီးဌာနသီးနှံကာကွယ်ရေးဌာနကွယ်ညွှန်ကြားရေးမှူးဦးအောင်ကျော်ဦးကအခုလိုပြောပါတယ
်ပေါင်းသက်ဆေးအတွဲဆက်ပြီးရောင်းချရတဲ့ကိစ္စတွေကတော့ရပ်တည်ကိစ္စကိစ္စမှာကကုမ္ပဏီအမျိုးမျိုးဟာမပုံတင်ထားသောပေါင်းသက်ဆေးပူးသက်ဆေးညွှန်ဆေးလူငယ်ဆေးအကုန်လုံးတွေကိုသူကcrop solution ဆိုတဲ့ပုံစံနဲ့ပတ်ပုံတင်ထားပြီးတော့လေအဲ့ဒီကတည်းကတဲ့ပြီးတော့ဒါသီးနှံရဲ့တခြားမှာအလုပ်ပြုရမယ်ဆိုပြီးတော့ဆက်သွယ်ကြော်ကြားပြီးတော့ကုမ္ပဏီကရောင်းပါတယ်ရောင်းတဲ့အခါမှာသို့သောတောင်သူတွေအတွက်တော့ quality ဖြစ်နိုင်တယ်လို့သို့သောတောင်သူတွေအတွက်တော့ quality မဖြစ်နိုင်တော့ဘူးအဲ့တော့ quality မဖြစ်နိုင်တဲ့တောင်သူတွေအတွက်ကြတော့ဘာဖြစ်လာလဲဆိုတော့ဘယ်လိုဖြစ်နေဒီသေးတွေကိုသုံးမိစေတဲ့ပေါ်လာလို့တခုရောက်စီနိုင်တယ်တော့အဲ့လိုသုံးမယ်ဆိုလို့ရှိရင်တော့အခုကလည်းလိုအပ်တဲ့ပေါင်းသက်ဆေးကပေါင်းသက်ဆေးကိုပေါင်းသက်ဆေးကသတိနဲ့လုံလောက်တဲ့အတွက်နောက်တစ်မျိုးမှထပ်ပြီးသုံးတဲ့ဟာမျိုးတွေဖြစ်လာတော့အဲ့တော့လိုအပ်တဲ့ဓာတ်ပစ္စည်းတွေဒါတွေဖြစ်လာနိုင်တယ်တော့လူတွေအနေနဲ့ရှိလာတာဈေးလိုက်တဲ့အကြောင်းရင်းဒီဒါတွေကိုသိနိုင်လို့ကျွန်တော်တို့ထိန်းချုပ်မှုဂိုင်းလိုက်မှာတရှိသေးခဲ့မှာလုပ်ချင်တာတွေထုတ်ပြန်တာဖြစ်တဲ့အတွက်ကိုရလိုက်တာ
စိုက်ပျိုးရေးလောက်ကင်နေတဲ့တောင်သူတွေနဲ့သီးနှံစိုက်ခင်းသမားတွေဟာပေါင်းသက်ဆေးတွေကိုမသုံးပြန်ရင်လေအသီးအနှံကိုမရတော့တဲ့အနေအထားတွေကြောင့်မဖြစ်မနေသုံးကြရတာပါ။ဒါကြောင့်လဲသီးနှံတွေကိုပိုးကြမှပိုးသက်ဆေးဖြန့်လာတဲ့ပိုးမကြခင်ကြိုတင်ကာကွယ်နိုင်တဲ့နည်းလမ်းတွေကိုကြဲကြဲပြန့်ပြန့်ပညာပေးနိုင်ဖို့လိုအပ်ပါမယ်။တောင်သူတွေအနေနဲ့ပြည်ပကတင်သွင်းတဲ့ဘေးရွက်ဆိုးကျိုးရှိတဲ့ပိုးသက်ဆေးတွေတဲ့တဘာဝသစ်ဥသစ်ခေါက်တွေကနေထုတ်လုပ်တဲ့ပြည်တွင်းပိုးသက်ဆေးတွေကိုသုံးခဲ့ကြသူတွေလည်းရှိခဲ့ပါတယ်တို့တော်လည်းပဲအာကိုလောက်တဲ့အနေထားမရှိတဲ့အတွက်တောင်သူတွေကလည်းကိုစိုက်ထားတဲ့အပင်ကနေသီးနှံရရှိရေးအတွက်ပြည်ပကတင်သွင်းတဲ့ပိုးသက်ဆေးတွေကိုပဲသုံးနေရမှာပါစိုက်ပျိုးရေးလုပ်ငန်းသုံးပိုးသက်ဆေးဟာတ ောင်သူတွေအတွက်မရှိမဖြစ်သွင်းအားစုထဲမှာပါနေတာကြောင့်အရေးအသွေးမိမိနဲ့ကိုယ်ပြည်တွင်းကနေထုတ်လုံနိုင်ဖို့လိုအပ်ပါမယ်။ဒါမှလည်းတောင်သူတွေအနေနဲ့အရေးအသွေးမိပို့သက်ဆေးတွေကိုသုံးဆွဲနိုင်ကြမှာဖြစ်တာကြောင့်သက်ဆိုင်ရာအစိုးရအနေနဲ့စိုက်ပျိုးရေးကဏ္ဍအတွက်ပိုးမွှားသုတေသနလုပ်ငန်းတွေကိုပညာရှင်တွေနဲ့ဘတ်ဂျက်ငွေသုံးပြီးတွင်တွင်ကြဲကြဲဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။ယေရှုတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ